American ပြည်ထောင်စုသမိုင်းမှာအစိုးဆုံးရေကြီးမှုဒဏ်ခံထားရတဲ့အရှေ့တောင်ပိုင်းကလူအီဇီယားနာပြည်နယ်ကိုသမ္မတဘရက်အိုဘားမားပထမဆုံးအကြိမ်တွားရောက်ခဲ့ပါတယ်။သူအစိုးရအနေနဲ့ရေဘေးဒဏ်ပြန်လည်ထူထောင်ရေးကိုပထမဦးစားပေးဆောင်ရွက်နေတယ်လို့ရေဘေးဒုက္ခသည်တွေကိုသမ္မတကအားပေးပြောကြားခဲ့ပါတယ်။
What I want the people of Louisiana to know is that you're not alone on this, even after the TV cameras leave.
Louisiana ပြည်သူတွေအနေနဲ့ဒီဒုက္ခတွေကိုသူတို့ဘာသာပဲကြော်လှားတားရမှာမဟုတ်ဘူးဆိုတာသိစေချင်ပါတယ်လို့သမ္မတကပြောကြားခဲ့တာပါ။ TV ကင်မရာတွေနဲ့လာရောက်တဲ့ရင်ယူသူတွေမရှိတော့ဘူးဆိုရင်တော့မှသူတို့ရဲ့ဘဝတွေကိုပြန်လည်တည်ဆောက်နိုင်ဖို့တနိုင်ငံလုံးကကူညီအားပေးသွားမှာဖြစ်တယ်လို့ရေးပေးတံခံထားရတဲ့အရှိဘက်တန်ရူးရက်ကွက်ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတကပြောကြားခဲ့တာပါ။ပြည်ထောင်စုအစိုးရရဲ့အကူအညီတွေကိုပေးနိုင်ဖို့အတွက်ရေဘေးဒဏ်ခံထားရတဲ့လူအီဇီယားနာပြည်နယ်ရဲ့ရပ်ကွက်ပေါင်း64ခုထဲက20ခုအရေးပေါ်အခြေအနေဖြစ်နေတဲ့သမ္မတအိုဘားမားကြေညာထားပါရဲ့ရှင်။